မြန်မာနိုင်ငံကထင်ရှားကျော်ကြားသူတွေရဲ့ Facebook အကောင့်တွေလူသီးများတဲ့အလောက်ကွန်ပစ္စည်းအကြောင်းတွေဖော်ပြတဲ့စာမျက်နှာတွေတဲကိုဝင်ရောက်ပြီးအမောစကားတွေဖြန့်ဝေတာရခိုင်ပြည်နယ်မှာမွတ်စလင်တွေကဒေသခံတွေကိုအစုလိုက်ပြုံနဲ့တတ်ချက်ခဲ့ပုံဓာတ်ပုံလူတွေဖန်တီးဖြန့်ဝေပြီးပဋိပက္ခတွေဖြစ်အောင်ပြုလုပ်တယ်ဆိုပြီး Facebook ကနေအကောင့်တွေနဲ့စာမျက်နှာတွေကိုဖယ်ရှားလိုက်တာဖြစ်ပါတယ်။အဲ့ဒီစာမျက်နှာတွေအကောင့်တွေကိုပုံမှန်ကြည့်ရှုသူတပန်းခွဲလောက်ရှိပြီးဒီအကောင့်တွေကိုစစ်တပ်ကနေစနစ်တကျအမုန်းတရားဖန်တီးတာတွေဝါရဖြန့်တာတွေရှိတာကြောင့်ပေးဖြတ်လိုက်တာလို့ Facebook ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာ Facebook ကြောင့်အမုန်းတရားတွေပြန့်ပွားခဲ့တာတွေပြဿနာတွေဖြစ်ခဲ့တာကြောင့်အခုလိုဖြတ်သိမ်းတာဟာတုတ်တဝင်သူယူလိုက်ကြလို့မြင်ကြောင်းရန်ကင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်စင်မအောင်ကပြောပါတယ်
။ဒီတွင်မှာလဲ Facebook ကြောင့်မို့လို့ပြည်ပခတွေဖြစ်တယ်နော်ဒီ negative impact တွေပေါ့နော်လူအတိုင်းဝိုင်းကိုဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီကိစ္စနဲ့ပတ်သက်ပြီး Facebook ကိုယ်တိုင်လည်းဒီတွင်မှာအများကြီးပဲတော့ USDT American နိုင်ငံအတွင်းမှာကိုနော်မေးခွန်းထုတ်ခိုင်းရတာလေသူကိုယ်တိုင်ဒီ hearing လုပ်ရတာလည်းရှိနေတယ် social media ကိုတုံးပြီးတော့မကောင်းတဲ့ impact တွေဖြစ်လာမှဆိုရင်ဒါအထူးတောင်းသူယူရမှာပေါ့လေဒါတော့ကျွန်မထင်ပါတယ် Facebook အခုလိုမျိုးလိုက်လုပ်နေတာဟာသူကသူ့ကြောင့်ဖြစ်တဲ့ negative impact တွေကိုသူ့ဘာသာသူတောင်းဝန်ယူပြီးတော့တောင်းရနေတယ်လို့ပဲမြင်တယ်ကျွန်မအနေနဲ့နော
်မြန်မာနိုင်ငံမှာ2012ရခိုင်ပြည်ပခနောက်ပိုင်းFacebook ကနေအမုန်းတရားဖြန့်ဝေတာကောလာဟလတွေဖြန့်ဝေတာဓာတ်ပုံအမှုတွေဖန်တီးဖြန့်ဝေတာတွေကြောင့်မုန်တီးမှုတွေတဖြည်းဖြည်းကြီးလာသလိုလူမျိုးရေးဘာသာရေးအထူးကိုင်းတွေလည်းဖြစ်ခဲ့ပါတယ်ဒီလိုဖြန့်ဝေတာတွေဟာ Facebook မှာပြန့်နှံ့နေတဲ့အမုန်းစကားတွေသတင်းမားတွေကိုတောက်ပြန့်အရေးယူမှုအားနည်းတာကြောင့်ဖြစ်ခဲ့တာလို့ပြီးခဲ့တဲ့ဩဂုတ်လတုန်းက Facebook ကဝန်ခံထားပါတယ်အဲ့ဒီနောက်ပိုင်းမှာကာကွယ်ရေးဦးစီးချုပ်ဗိုလ်မှူးကြီးမြောက်လိုင်းအပါအဝင်စစ်တပ်ကဗိုလ်ချုပ်အကောင့်တွေတန်တဲ့ဆက်ဆက်တဲ့စာမျက်နှာတွေစစ်တပ်ပိုင်းမြောက်ရီရုပ်တံလိုင်းရဲ့ Facebook စာမျက်နှာနဲ့အမုံတရားဖြန့်ဝေဟောပြောတဲ့ဥပိရာသူအပါအဝင်အမျိုးသားရေးလှုပ်ရှားသူတွေရဲ့အကောင့်တွေကိုဖိရှားခဲ့ပါတယ်ဒီဒီချိန်မှာတော့ Beauty and Classic ဆီယာမာလီများစစ်သားဓာတ်ပုံများစုစည်းမှုမိုးနှက်မင်းစတဲ့စာမျက်နှာတွေအကောင့်တွေကနေစနစ်တကျအမုံစကားတွေဖြန့်ဝေတာသတင်းမှဖြန့်ဝေတာနဲ့ရခိုင်ပြည်နယ်ရေးအသီးထိုးလှုပ်ဆော်တာတွေလုံနေတာကိုစစ်စစ်တွေ့ရှိတာကြောင့်ဖျက်ရှားလိုက်တာလို့ထုတ်ပြန်ကြအရာကြည့်ရပါတယ်နိုင်ငံရေးလှုပ်ရှားသူကိုသက်စွေဝင်းကဒီလိုဖျက်ရှားတာကိုကြိုးဆိုကြောင်းနဲ့အခုလိုပြုလုပ်တာဟာရောဂါတစ်ခုကိုမပြတ်အောင်တားလိုက်တဲ့အဆင့်မဲ့ရှိသေးတယ်လို့ပြောပါတယ
်သူကတင်းမားကြီးပြန်နေတဲ့ဒီစားကြီးကွန်မန့်တွေကနေပြီးတော့လူတွေကိုလမ်းလွှဲရအောင်လို့ဖုန်းရောက်ဝါဒပြန်မှုတွေတီးထုတ်ထုတ်ဆိုနေရတယ်ရှိရများပြီဆိုတော့ကျွန်တော်ပြောနေတာကြီးကျွန်တော်ကြားပြီဒါ Facebook ကအကောင့်တွေမဆုပ်ပုံစံမှာအားနည်းကြည့်တယ်ဒါကြောင့်မို့လို့ပြဿနာတွေအများကြီးဖြစ်နေတယ်ဒီမှာဒီမှာဒါနဲ့အခုဒီအကူစားပြီးတော့အကောင့်တွေဖုန်းတွေလုံးနေတယ်ကျွန်တော်တို့နေနဲ့ဟိုဟာတူဆိုတယ်ဒီကောက်ဝန်တာတယ်ဟိုဟာဒီဟာကောင်းတယ်ကောင်းတယ်လို့ဒါနဲ့ဒါအဖြေတော့မဟုတ်နေသေးဘူးဒါကျွန်တော်တို့ဒီယောဂါမပြတ်သွားအောင်ကားလိုက်နေဖြစ်နေ
ရန်ကုန်လူငယ်ကွန်ရက်ကမတ်တင်စာရှင်လက်ကြီးကတော့ဒီလိုလောက်တာဟာလူမှုကွန်ရက်မှာအမုန်းစကားတွေဝါဒဖြန့်တာတွေနေသွားနိုင်ပြီမဲ့ပြည်သူတွေသိတဲ့တဲ့တရင်အချက်လက်တွေမရမှာကိုစိုးရိမ်တယ်လို့ပြောပါတယ
်ဆက်အခုလုံးကိုဖယ်ရှားလိုက်တယ်ဆိုတာကဒီUI ရဲ့ထွက်ရှိလာတဲ့ report ပေါ်မှာအခြေခံပြီးသူဖယ်ရှားလို့ယူဆတယ်။သူတို့လည်းဒီပေါ်မှာစိုးရိမ်မှုအများကြီးဖြစ်တယ်။ပို့ပြီးတော့စိုးရွားလာမလားဆိုတဲ့စိုးရိမ်တွေရှိရတာ။ဒီထဲမှာနေတဲ့လူတယောက်အနေနဲ့သူ Facebook တုံးနေတဲ့လူတယောက်အနေနဲ့သတင်းဆက်လက်မရတော့မှဒါမျိုးတွေအတွက်လည်းစိုးရိမ်လေ။ဒါပေမဲ့သူ Facebook ရဲ့အချင်းချင်းစီကောင်ပြန်ကြည့်ရဆိုရင်ဒီနိုင်ငံတကာအသိမှတ်ပြုထားတဲ့တကယ်ကိုအကျန်းဖတ်တယ်ဆိုရဲဒီမတမာတဲ့အာဒီရာဇဝတ်ကောင်တွေရာဇဝတ်အစုဖွဲ့တွေသူလုံးဝလက်မခံဘူးဆိုတဲ့ policy ကိုသူတို့တွေ့ရတယ်။ဆိုတော့သူတို့ဒီ ISIS ကိုလက်မခံသူတို့မြန်မာစစ်တပ်ကိုလက်မခံသူတို့ဖြစ်သွားတယ်လို့မြင်ပါတယ်။
မြန်မာနိုင်ငံက Facebook လူမှုကွန်ရက်မှာပြန့်နှံ့နေတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေနဲ့ပတ်သက်ပြီးလှုပ်ဆော်နေတဲ့သတင်းတွေရဲ့နောက်ကွယ်မှာမြန်မာတပ်မတော်ရှိနေတယ်လို့နယူးယောက်တိုင်းသတင်းစာကဖော်ပြထားပါတယ်။အဲ့ဒီလိုမြန်မာနိုင်ငံကထင်ရှားကျော်ကြားသူတွေရဲ့ Facebook အကောင့်တွေအလားကုန်ပစ္စည်းကြော်ညာတဲ့စာမျက်နှာတွေသတင်းစာမျက်နှာတွေတဲကိုနေပြည်တော်နီးတစ်ပိုက်ကနေလူ900လောက်ကထိန်းချုပ်ကာစနစ်တကျဝင်ရောက်ပြီးသတင်းအမှားဖြန့်ဝေနေတာလို့ Facebook ထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ